မင်္ဂလာပါခင်ဗျာပညာရေးဥပဒေပြင်ဆင်မှုဆန္ဒပြသူတွေကိုနောက်ွယ်ကနေကြိုးကန်ထောက်ခံနေသူတွေဆိုတာဟာပြည်သူတွေသာဖြစ်တယ်လို့ဆန္ဒပြចောင်းသားកောင်းဆောင်တူဖြစ်တဲ့ကိုမင်းသွေးသက်ကပြောလိုက်ပါတယ်မြန်မာနိုင်ငံတဝန်းကចောင်းသားသပိတ်မောက်ဆန္ဒပြမှုတွေဟာမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိုចောင်းပြပြီးတိုင်းပြည်မတီးမငြိမ်ဖြစ်အောင်ပြုလုပ်နေတဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကပြောကြားခဲ့တဲ့ပတ်သက်ပြီးဖေဖော်ဝါရီလ9ရက်နေ့ကဗမာနိုင်ငံလုံးဆိုင်ရာចောင်းသားများတမကအဖွဲ့ချုပ်ကကိုမင်းသွေးသက်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ကျွန်တော်တို့တုံအားပေးတဲ့ဒါမှမဟုတ်ထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဆိုတာပြည်သူပဲဖြစ်မှာပါဒီလမ်းတစ်လျှောက်လုံးမှာဟိုသတင်းမီဒီယာတွေမှာပါတယ်လို့မျိုးပဲပြည်သူတွေကအုံနဲ့ကျင်းနဲ့ကျွန်တော်တို့ထောက်ခံအားပေးတယ်ပြီးတော့ကျွန်တော်တို့ရဲ့စားရေးတောင်ရည်နေရေးထိုင်ရေးတွေကိုကူညီပေးနေတယ်တစ်လျှောက်လုံးဆိုတော့ကျွန်တော်တို့အကောင်းဆုံးထောက်ပံ့ပေးတဲ့အဖွဲ့အစည်းကစိုးရပြောတဲ့အဖွဲ့အစည်းကပြည်သူပဲ
ဒီမိုကရေစီပညာရေးအတွက်ကျောင်းသားတွေတောင်းဆိုထားတဲ့အချက်17ချက်လုံးကိုလေးပွင့်ဆိုင်ဆွေးနွေးပွဲကနေသဘောတူလိုက်ပေမဲ့လွှတ်တော်မှာသဘောတူပြီးသမရလက်မှတ်ထိုးမှဒီတောင်းဆိုချက်တွေအတွက်စိတ်ချယုံကြည်ရမှာဖြစ်တဲ့အတွက်တပိတ်မလန့်သေးဘူးလို့ကျောင်းသားကောင်းဆောင်တို့ဖြစ်တဲ့ဘာကသများအဖွဲ့ချုပ်အမှုဆောင်ကိုတီဟာဝန်းတင်ကပြောလိုက်ပါတယ်။ရွှေတောင်မြို့ကိုရောက်နေတဲ့မန်းလေးရန်ကုန်ပင်မတပိတ်စစ်ကြောင်း1090ဖေဖော်ဝါရီလ17ရက်နေ့ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဆွေးနွေးပွဲကတစ်ဖက်ဖိအားပေးမှုတွေကတစ်ဖက်ဆိုတာကျွန်တော်အများအန်းကြုံနေရတယ်။အဓိကတော့အစိုးရအနေနဲ့မရိုးသားဘူးလို့ကျွန်တော်တို့ခံစားနေရတယ်။ခံစားနေရတော့ကျွန်တော်ကျောင်းသားကိုယ်စားလှယ်တွေကိုယ်တိုင်ကဘူအားဖြင့်သဘောတူညီခဲ့ပေမဲ့ဒီ14ရက်နေ့အထိရလက်ကိုစောင့်ကြည့်မယ်ဆိုပြီးတော့ပြောတယ်ပေါ့နော်ပြောတဲ့အနေထားမှာကျွန်တော်တို့ကဒီဥစ္စာကိုဆွေးနွေးပွဲကိုတတိထားကြီးစွာနဲ့စောင့်ကြည့်ပြီးတော့ဒီဆွေးနွေးပွဲရဲ့ရလက်ကောင်းရအောင်ဖိအားပေးတဲ့အနေနဲ့လမ်းလျှောက်ချီတက်ဖို့ဆုံးဖြတ်ခဲ့ကြတာဖြစ်တယ်ဗ
ျငင်းချိုင်းရဲ့ပတ်သက်လို့ဇပွဲဝိုင်းနေမှာဆွေးနွေးကြတာရှိပြီးလက်တွေ့အောက်ခြေပြည်သူတွေမှာတော့အခြေအနေတွေမတိုးတက်သေးတဲ့အကြောင်းပြည်သူတွေရဲ့လက်တွေ့ဘဝမှာအေးချမ်းဖို့ပထမအဆင့်ဖြစ်တဲ့အပြစ်ခံရစဲရေးကိုရောက်သင့်ပြီဖြစ်ကြောင်း88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်ဖာကန်ဒေတာကစစ်ဘေးဒုက္ခသည်တွေကိုတွားရောက်ကူညီစင်မှာဖေဖော်ဝါရီလ10ရက်နေ့ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဇပွဲဝိုင်းနေမှာတော့ဟိုတိုးတက်မှုကိုပြတယ်တယောက်နဲ့တယောက်ဆက်ရှင်သီးခံလဲဆိုပြီးတော့စောင့်ကြည့်ကြတာပဲ။အဲ့တော့ဘာကွာသွားလဲဆိုတော့ဇပွဲဝိုင်းပေါ်မှာဓာတ်ပုံတွေတော့ကျွန်တော်တို့မြင်ရတာတော့အဲ့ဒီအစင်တွေတော့တက်လာတာပေါ့။ဒါပေမဲ့ရလက်ကတော့မရေရာသေးပါဘူး။တခုတော့ရှိတယ်။နှစ်9တဲ့ကျော်ဖြစ်လာတဲ့စစ်ပွဲကြီးကိုနေချင်းညာချင်းတော့ရဖို့မရဘူးဆိုတော့ကျွန်တော်တို့နားလည်ပြီးသားပေါ့ဒါပေမဲ့တစ်ချက်ကအပြစ်ခတ်ရက်စဲတဲ့အဆင့်အထိတော့ရောက်ဖို့တော့လိုနေပြီက
တပြည်လုံးပြစ်ခတ်ရက်စဲရေးအတွက်လက်မှတ်မထိုးနိုင်ခင်ဖက်ဒရယ်ပြည်တော်စုတိဆောက်မယ်ဆိုတဲ့အာမခံဂရိစာချုပ်မျိုးချုပ်ဖို့တိုင်းရင်းသားအဖွဲ့အစည်းတွေကတောင်းဆိုခဲ့ပေမဲ့ဆက်သွယ်ရေးနဲ့နားလည်မှုလွဲမှားခဲ့တဲ့အတွက်အဖွဲ့အစည်းများစုဟာပြည်တော်စုနဲ့ရာရေးထိုးခဲ့တဲ့ဂရိကိုရဲ့စာချုပ်မှာလက်မှတ်မထိုးနိုင်ခဲ့တာဖြစ်တယ်လို့ပအိုးလွတ်မြောက်ရေးတပ်ဖွဲ့ PLO ကဥခွန်မြတ်ထွန်းကပြောလိုက်ပါတယ်လက်မှတ်ထိုးဝဲပြီးသတင်းတောက်တွေကမေးရမှာအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီမှာဆွေးနွေးညှိနှိုင်းမှုတွေထဲမှာတစုံတရာကျွန်တော်တို့ဆက်သွယ်မှုတွေမှာအားနည်းချက်တွေရှိခဲ့တဲ့အပေါ်မှာနားလည်မှုလွဲတာတွေလည်းရှိခဲ့ပါတယ်။အဲဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတော့ဒီလိုသဘောတူညီချက်လက်မှတ်ရေးထိုးတဲ့ဟာမှာအားလုံးအတူတကွလက်မှတ်ရေးထိုးတာမျိုးကျွန်တော်တို့ဖြစ်စေချင်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကဒီပုံမှာလက်မှတ်မရေးထိုးတာမဟုတ်ကျွန်တော်သဘောမတူညီနိုင်တာမဟုတ်လက်မှတ်ရေးထိုးမဲ့သဘောတူမယ်။သို့တော့ကြံတဲ့ကျွန်တော်ညီတော်တိုင်းသားတွေနားလည်မှုလွဲမှားတဲ့ညီတော်တိုင်းသားတွေအားလုံးအတူတကွပါဝင်ပြီးတော့မှဒါကျွန်တော်လက်မှတ်ရေးထိုးချဖို့အတွက်ကျွန်တော်ဆောင်ရွက်ဖို့ပ
ါဘူကြောင်ဆန်းဟာလွတ်လပ်ရေးအတွက်စွန့်စားသွားခဲ့တဲ့ဂျေဇူးကိုမစွန့်ဘဲနဲ့စားနေရတဲ့နောက်လာနောက်သားတွေကထာဝရဆက်သွားဖို့လိုပါတယ်လို့အကြံခံရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်သူရဦးအောင်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ17ရက်နေ့ကနေပြည်တော်လွတ်တော်မှာပြုလုပ်တဲ့ဘူကြောင်ဆန်းနှစ်တရာပြည့်အခမ်းအနားအပြီးမှာဦးအောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ကျွန်တော်တို့နောက်မှုဆက်တတိယမစွန့်ဘဲနဲ့စားနေရတာပါဒါမှလို့ဘုရုံနဲ့အာဇာနည်ကောင်းဆောင်ကြီးများရဲ့ယေຊုသစ္စာတရားကိုကဘာတည်တဲ့ဝိကျွန်တော်တို့နော်ဒါသစ္စာရှိရှိနဲ့ကျွန်တော်တို့လိုက်နာယေຊုဆက်ပါဖို့လိုအပ်ပါတယ
်ဘုကျုပ်အောင်ဆိုင်ရဲ့နှစ်တရားပြည့်အချိန်မှာလူသိနေသေးတဲ့ဘုကျုပ်အောင်ဆိုင်ရဲ့ဂုံမုတ်တစ်ခုကတော့တတိုင်းပြည်လုံးကထောက်ခံအားပေးမှုရှိနေခြင်းတော့သူတဦးရဲ့ဆန္ဒကိုဦးစားမပေးဘဲအားလုံးလက်ခံနိုင်တဲ့အဖြေတစ်ခုကိုရှာသွားနိုင်တဲ့အချက်ပါလို့ပြန်ကြားရေးဝန်ကြီးဦးရထုတ်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ17ရက်နေ့ကလွတ်တော်မှာကျင်းပတဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အခမ်းအနားမှာပဲဦးရထုတ်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အရေးဆုံးတစ်ခုကလွတ်လပ်ရေးရယူဖို့အတွက်အင်မတန်မှအရေးကြီးတဲ့ကာလမှာသူ့အနေနဲ့အင်မတန်မှထင်ပေါ်ကျော်ကြားပြီးတော့သူလှုပ်ချင်သမျှဖြစ်အောင်လုပ်နိုင်တဲ့ဆွမ်းအားရှိနေတဲ့အချိန်မှာတော့မှသူဖြစ်ချင်သမျှအကုန်မလုပ်ခဲ့ဘဲနဲ့အားလုံးလက်ခံနိုင်တဲ့အဖြေတစ်ခုကိုရှာနိုင်တဲ့ဆွမ်းရည်ကအင်မတန်မှဒါအမှုထားဖို့ကောင်းပါတယ်ဒါပေမဲ့ဒီကိစ္စကိုတော့လူတော်များများကညှဉ်းပန်းမှုပြက်ကွက်တာလည်းကျွန်တော်တို့ဟိုမေ့လျော့နေတာလည်းကျွန်တော်တွေ့တယ်ပေါ့
ဗိုလ်ချုပ်အောင်ဆန်းဟာစစ်တပ်ကပြည်သူကိုအလုတ်ကျွေးပြုတဲ့တပ်သားဖြစ်တဲ့ပြီးပြည်သူကအလုတ်ကျွေးပြုရတဲ့စစ်တပ်မဖြစ်ဖို့ဟောပြောကြိုးပမ်းခဲ့သူဖြစ်တဲ့အတွက် ဘိုးကျောင်းဆန်းသာတက်ရှိထင်ရှားရှိခဲ့မယ်ဆိုရင်ဒီကနေ့ဖြစ်နေတဲ့နိုင်ငံရေးလူမျိုးပြဿနာတွေရှိခဲ့မှာမဟုတ်ဘူးလို့ကရင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးစောအောင်ကျော်နိုင်ကဒီနှစ်တရာပြည့်ပွဲမှာပဲပြောကြားခဲ့ပါတယ
်ဒီစစ်တပ်ဆိုတာနိုင်ငံသူနိုင်ငံသားတွေကိုညှဉ်းပန်းဖို့မဟုတ်ဘူးလက်နေရင်အားကိုးပြီးတော့တကူပြဖို့လည်းမဟုတ်ဘူးစစ်တပ်ဟာနိုင်ငံရဲ့အစိတ်ကဖြစ်ရမယ်နိုင်ငံစစ်တပ်ရဲ့အစိတ်ကမဖြစ်ရဘူးလို့အဲ့ဒီစကားကိုသူပြောခဲ့တာစစ်တပ်ကိုသူနေရင်တဲ့သဘောနဲ့ပြောတာမဟုတ်ဘူးစစ်တပ်ကိုပြည်သူတွေချစ်တဲ့စစ်တပ်ဖြစ်ရအဲ့ဒီစကားအတိုင်းသာဆိုရင်တကယ်လို့များဘူချုပ်ကဒီနေ့ထိလက်ရှိတက်ရှိထင်စားရှိအောင်မယ်ဆိုရင်အခုတပ်မတော်ကနေလိုအပ်တဲ့တပ်မြေလေယာဉ်မြေတွေချမ်းမြေတွေကိုင်းမြေကျွန်းမြေတွေပိန်ဆက်မှုမရှိနိုင်ဘူးလို့ကျွန်တော်အဲ့ဒါကိုရရဲ့ကြီးပြောရဲပဲကျွန်တော်တို့ဒီနေ့ထိလိုပြည်ပကတွေဖြစ်မယ်လို့တော့မထင်ဘူးดาวตู้ก็คงคิดในเนี่ยจะเราเปลี่ยนขึ้นไป
อะครูเราแม่มาตาๆสกามะอาเซซินอ่ะเราไปครับจ๊ะจิชูน่าสนใจตัวอารมณ์ของเจซุติมาเลย